တနင်္ဂနွေလုံးပြစ်ခတ်ရဆေးစာချုပ်ကိုအဖွဲ့ရှိဖွဲ့နဲ့ဦးသိန်းစိန်အစိုးရတို့ဒီကနေ့လက်မှတ်ထိုးကြတဲ့အတွက်ငြိမ်းချမ်းရေးပန်းတိုင်းရောက်တော့မလားလို့ပြည်သူတွေလှမ်းမြော်ကြည့်နေကြပေမဲ့မြန်မာပြည်မြောက်ပိုင်းမှာတော့တမ်မတော်ရဲ့ထိုးစစ်တွေအင်အားဖြစ်တင်တာတွေရှိနေတဲ့အတွက်အပြည့်အဝမမြော်လင်းရဲကြဘူးလို့ပြောဆိုနေကြပါတယ်။ပြည်ရင်းပြည်ပအခြေဆိုင်ရှမ်းတိုင်းသာအရက်ဖက်အဖွဲ့အစည်း78ဖွဲ့ကလည်းငြိမ်းချမ်းရေးကိုတကယ်လိုချင်စစ်ပွဲတွေရပ်ပါလို့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့အဲ့ဒီရှမ်းလူမှုအဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကအခုလိုပြောပါတယ်
။မနေ့ကတော့တိုက်ပွဲဆက်ဖြစ်တယ်ခင်ဗျာ။အဲ့ဒီနံပါတ်မြင့်နဲ့တာလီမြင့်အဆုံမှာပေါ့။အဲ့ဒီ SSPP ရဲ့ပေါ်ကိုဌာနချုပ်ကိုဝင်သွားတဲ့နေရာသူကအဲ့ဒီမှာတိုက်ပွဲဖြစ်တယ်။လက်နဲ့ကြီးတွေပါသုံးတယ်လို့ပြောတယ်ခင်ဗျာ။ရွာသားတွေပြောပြချက်အရာပေါ့။အဲ့ဒီဂျန်နဲ့ရွာသားတွေကလည်းဆက်ပြေးနေတယ်ခင်ဗျာ။ကျွန်တော်တို့အတိတ်ကလိုချင်တာကတော့ဒီရင်ချမ်းကြီးဖြစ်စင်မှာလက်လက်ကိုင်းဖြည့်ရှင်းတာကျွန်တော်တို့မလို့ချင်ပါဘူးနောက်တစ်ခုကမြောက်ပိုင်းကလည်းသူလက်မှတ်ထိုးလာတာအကျဉ်းချင်းရှိပြီးနောက်2017ကနေပြီးတော့2017ဧပြီလအထိကလည်းလက်မှတ်ထိုးလာခဲ့ပြီပေါ့နော်ဒါကြောင့်မို့ကျွန်တော်တို့တွက်လိုက်လို့ရှိရင်ဒီ၄နှစ်အတွင်းမှာကရင်ချမ်းကြီးစကားပြောတာလည်းအကျဉ်းချင်းရှိခဲ့ပြီဒါကြောင့်လက်နဲ့ကိုင်းတဲ့လမ်းစဉ်နဲ့ထိုးစစ်စင်နဲ့ဤကိုတော့မတုံ့တင်တော့ဘူးပေါ့နော်နောက်နိုင်ငံရေးဤကိုပဲကျွန်တော်တို့ကလိုလားတယ်အဲတအပြင်ပေါ့ဒီထိုးစစ်တွေကြောင့်အခုကျွန်တော်တို့ရှမ်းပြည်သူလူထုပေါ့နော်အဲ့ဒီမှာနေနေတဲ့ဒီတိုင်းရင်းသားလူမျိုးများအပါဝင်ပေါ့အဲ့ဒီမှာဒီတိုက်ပွဲကြားမှာဆက်ပြေးတင်းချောင်နေရတဲ့လူတွေအတွက်ကလည်းကျွန်တော်တို့စိုးရိမ်စရာတွေရှိတယ်လို့အင်ကိုလည်းပြစ်ပြေးရတယ်အခုစိုက်ပျိုးရေးအချိန်ဆက်ပြေးရပြန်တယ်ဆိုတော့အနာဂတ်စာနာရိတ်ခါဖူလုံရေးအတွက်ထိခိုက်တယ်လို့လက်တလို့တော်တော်အခက်အခဲဖြစ်လာတဲ့အတွက်ကြောင့်စစ်ပွဲကိုလည်းရပ်တန်းကရပ်ဖို့ကျွန်တော်တို့ကအတိကတောင်းဆိုထားခြင်းဖြစ်တယ်ခင်ဗ
ျရှမ်းပြည်တပ်မတော်မြောက်ပိုင်းဌာနချုပ်နားမှာထိုးစစ်ဆင်နေတယ်လို့ပလောင်ဒေသမှာလည်းတိုက်ပွဲကမပြတ်ဘူးဒါကြောင့်အပြစ်ရလက်မှတ်ထိုးကြပေမဲ့စစ်မှန်တဲ့ငင်းငယ်ရဲ့အတွက်အလန်းဝေးနေလင်ဟုမယ်လို့ပလောင်လွတ်မြောက်ရေးတပ်မတော်ရဲ့အထွေထွေအတွင်မူပုံမှုကြီးမိုင်းဖုံးကျော်ကပြောပါတယ်
ကျွန်တော်တို့ဒီမှာတိုက်ပွဲကတော့ပုံမှန်ပဲတိုက်ပွဲတွေဖြစ်နေတယ်တခါတလေတော့တရင်နေတော့နားတာပေါ့မနေ့နဲ့ဒီနေ့တော့ကျွန်တော်တို့တိုက်ပွဲနဲ့ညီနေတဲ့ပုံစံရှိတယ်ဒါပေမဲ့တိုက်ပွဲတွေကဆက်ဖြစ်နိုင်တယ်ဘာဖြစ်လဲဆိုတော့ဒီမြန်မာဆွေရတပ်ဖက်ကတပ်တွေကပြင်းထန်မှုတွေတော့များတယ်ဆိုတော့အချိန်မီတိုက်ပွဲတွေဆက်ဖြစ်နိုင်တယ်အဲ့ဒီအတွက်ကြောင့်ခုနေပြည်တော်မှာလက်မှတ်ထိုးရဆိုတာကတော့ဒီကိစ္စချင်းဖြစ်ဖို့ကတော်တော်လေးကျွန်တော်တို့တန်လျာဖြစ်စရာတွေအများကြီးရှိတယ်ကျွန်တော်တို့ပုံပြီးဆိုရင်လည်းမြန်မာနိုင်ငံကြီးကဒီလိုပဲကျွန်တော်တို့အချိန်မဘယ်လိုမလဲကျွန်တော်တို့တကယ်ဆွေးနွေးနေတဲ့ NCA ရပါပြီပြောကျွန်တော်တမိုင်းတစ်ခုမှာတော့တော်တော်လေးကောင်းတဲ့သဘောကြီးချက်လို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့မြန်မာအစိုးရဘက်ကအားလုံးပါဝင်ခွင့်မပေးတဲ့အပေါ်မှာစစ်မှန်တဲ့ညီဆိုင်ရပါမလားကျွန်တော်တို့တော်တော်လေးတော့ဆွေးနွေးနေပါဒီလိုပုံစံနဲ့ကျွန်တော်တို့လုပ်ကြမယ်ဆိုရင်တော့မြန်မာပြည်ကတကယ်စစ်မှန်တဲ့ညီဆိုင်ရဖို့တော်တော်လေးလှမ်းဝေးဦးမယ်လို့ပဲကျွန်တော်တို့မြင်ပါတယ်တော်တော်ခက်ခဲပါတယ်အဲဒီလက်ရှိမြန်မာအစိုးရစစ်ကောင်းဆောင်တွေသူတို့ပြောတဲ့သူတို့ချပြီးတဲ့လမ်းစဉ်တိုင်းတော့မလိုက်နိုင်ဘူးဆိုရင်တော့ကျွန်တော်ဒီပြဿနာတွေအတိုင်းပဲအကုန်လုံးဆက်ဖြစ်နေမှာပဲသူတို့လမ်းစဉ်လိုက်မယ်ဆိုရင်လည်းအကုန်လုံးကဘလို့မှပြည်နယ်နဲ့ပဲလမ်းစဉ်တော့မဖြစ်နိုင်ဘူး2018ခုနှစ်ကတည်းကဘလို့မှကျွန်တော်တို့လိုက်နိုင်မှာမဟုတ်ဘူ
းတကယ်တော့အပြစ်ခတ်ရပြီးငြင်းငြင်းဆွေးနွေးနိုင်ဖို့ဂျာမနီနော်ဝေးအပါအဝင်ဥရောပနိုင်ငံတွေနဲ့ဂျပန်နိုင်ငံရဲ့ပံ့ပိုးကူညီမှုတွေကိုအမေရိကန်ဒေါ်လာတန်းနဲ့ချီပြီးအစိုးရကယူထားတဲ့အတွက်ရလဒ်တစ်ခုခုမဖြစ်မနေထွက်အောင်လုပ်ပြတဲ့သဘောဖြစ်နေတယ်လို့ရှမ်းလူမှုအဖွဲ့တွေပြောရေးဆိုခွင့်ရှိသူစိုင်းခိဆိုင်ကထောက်ပြပါတယ
်။ဒီငင်းချင်းကြီးလေးနှစ်အတွင်းမှာသုံးထားတဲ့ပိုက်ဆံကဒါများတယ်။နောက် EU က MPC ကနေတစ်ဆင့်ထောက်ပံ့တဲ့ပိုက်ဆံဖြစ်နေလို့တစ်ခုခုမလုပ်ပြရင်တော့သူကမရဘူးဖြစ်နေတယ်ပေါ့။ဒါကြောင့်မို့ဒီအစိုးရမပြောင်းခင်မှာဒီလောက်တော့ရတယ်ဆိုတဲ့ဟာကိုသူကပြချင်းဖြစ်တယ်ခင်ဗျ
။လက်တလို့အချိန်ဒီမှာလည်းရွေးကောက်ပွဲရှိနေတဲ့အတွက်ရွေးကောက်ပွဲအလွန်ပေါ်ပေါက်လာမဲ့အစိုးရအနေနဲ့ငင်းချင်းလုပ်ငန်းစဉ်တွေစက်ပြီးအကောင့်ထဲပေါ်မလားဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့လက်ရှိဦးသိန်းစိန်အစိုးရရဲ့စမ်းဆောင်နိုင်စွမ်းကတော့ကုန်တလောက်ဖြစ်သွားပြီလို့ပုံမှုကြီးမိုင်ဖုံးကျော်ကပြောပါတယ
်။လောလောဆယ်ကတော့ယူသောပွဲလည်းရှိနေဆိုတော့လက်ရှိရှိနေတဲ့အစိုးရနဲ့တော့ကျွန်တော်တို့ဘာမှညှိနှိုင်းချက်အများကြီးတော့ထားလို့မရတော့ဘူး။ဒီယူသောပွဲနောက်ပိုင်းပြီးသွားရင်တော့နောက်တက်လာတဲ့အစိုးရကဒီရင်းဆိုင်အပေါ်မှာဘလို့အမြင်တော်တာရှိလဲအားလုံးပတ်ဝန်းခွင့်ကိုဆက်လက်လမ်းဖွင့်ထားမလားဖက်မိမလားဆိုတဲ့ဟာဖြစ်တော့ကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်။ဒီလက်ရှိရှိနေတဲ့အစိုးရတော့သူတို့ဆောင်ရွက်နေတဲ့ဟာကုန်သွားပြီလို့ပဲကျွန်တော်တို့ယူပြီးသုံးသပ်လို့ရပါတယ်။
ဒီတော့တွင်မှာပဲ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တူဦးလည်းဖြစ်မွန်ပြည်သက်ပါတီရဲ့ခေါင်းဆောင်တူဦးလည်းဖြစ်တဲ့ဦးနိုင်ဟန်သာကမြန်မာပြည်အေဂျင့်တင်ငင်တိုးတက်စင်မဲ့နီလန်ဆိုတဲ့စာတန်းတစ်စောင်ကိုရေးသားဖြန့်ချိလိုက်ပါတယ်။အဲ့ဒီတည်းမှာရာသီဥတုအင်တန်ကောင်းပြီးတယံဇာတာပေါ်တဲ့မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့ထဲမှာအစီအရဆုံးအခြေအနေရောက်နေရတာဟာအာဏာရအစိုးရဆက်ဆက်ကမဟာလူမျိုးကြီးဝါဒကင်ထားပြီးတခြားလူမျိုးတွေရဲ့အခွင့်အရေးကိုပိတ်ထားတဲ့အတွက်ကြောင့်လို့ဆိုပါတယ်။ တာပြင်အပြည့်အလက်မှတ်ထိုးကြတဲ့ဖြစ်ရပ်တွေပြန်ကြည့်ရင်ပလောင်လွတ်မြောက်ရေးအဖွဲ့ရှမ်းပြည်အမျိုးသားတပ်မတော်တို့ ਨੇ 2005 ခုနှစ်မှာအပြည့်အစာချုပ်ချုပ်ခဲ့ပေမဲ့နောက်ပိုင်းမှာသူတို့ကိုလက်နက်ဖြုတ်ဖို့ကြိုးစားတာ2008ဖွဲ့စည်းပုံကိုအတင်းအဓမ္မအတည်ပြုပြီးအပြည့်ရတိုင်းသားတွေကလူကြီးတွေကိုရွေးကောက်ဖွဲ့ဝင်ခိုင်းသလိုလူငယ်တွေကိုပြည်သူစစ်တို့နယ်ခြားဆောင်တပ်တို့ပြောင်းခိုင်းတာတွေသာရှိခဲ့ပြီးနိုင်ငံရေးအရာဒန်းတူဆွေးနွေးအဖြစ်ရှာတာမရှိခဲ့ဘူးလို့ဦးနိုင်ဟန်သားရဲ့စာရဲမှာရေးသားထားပါတယ်ဒီနှစ်ပိုင်းနဲ့အတင်းစ조사ခဲ့တဲ့အပြည့်ရရေးကိစ္စတွေမှာလည်း UNFC NCCT နဲ့ SD အဖွဲ့တွေမှာတခြားလုံးပါဝင်ဆွေးနွေးလာတဲ့အဖွဲ့တွေကတချို့အဖွဲ့တွေကိုခြံလှမ်းထားခဲ့ပြီးအစိုးရလိုလားတဲ့အဖွဲ့တွေနဲ့ပဲလက်မှတ်ထိုးမယ်လို့တင်းခံနေတဲ့အတွက် NCA တနိုင်ငံလုံးအဖြစ်ကရစေးစာချုပ်အပြီးမတတ်နိုင်သေးတာလို့ထောက်ပြပါတယ်။ဒါကြောင့်နိုင်ငံရေးပြဿနာပေါ်မူတည်ပြီးဖြစ်လာတဲ့လက်နက်ကင်ပဋိပက္ခတွေကိုနိုင်ငံရေးအရာပဲဒန်းတူဆွေးနွေးအဖြစ်ရှာပြီးအမျိုးသားဒန်းတူရည်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေပေါ်ဆောင်ပေးဖို့စစ်မှန်တဲ့ Federal ပြည်ထောင်စုစနစ်အကောင့်ထဲပေါ်ဖို့မြန်မာတပ်မတော်ကိုပြည်ထောင်စုတပ်မတော်အသွင်ပြောင်းပြီးမလိုတဲ့အင်အားတွေရှော့ချဖို့တပ်အနေနဲ့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးတွေမှာပါဝင်နေရာယူထားတာတွေစွန့်ပြီးဒီမိုကရေစီစနစ်အောက်မှာပြန်နေဖို့ပိတ်ထားတဲ့လူ့အခွင့်အရေးတွေပြန်ဖွင့်ပေးဖို့လိုအပ်တယ်။ဒါမှမြန်မာနိုင်ငံအမြန်ဆုံးအေးချမ်းတည်ငြိမ်တိုးတက်လာမယ်လို့ဦးနိုင်ဟန်သားကသူ့ရဲ့စာရန်ကိုညှိနှိုင်းချုပ်ထားပါတယ်ခင်ဗျာ။